ဖေဖော်ဝါရီ24ရက်ဒီမနေ့ပိုင်းမှာမူဆယ်မြို့တွင်တမုန်ကြီးပြည်သူစစ်ပိုင်ဟိုတယ်နဲ့ကောင်းမှုတုံရက်ခွဲမှာရှိတဲ့မြန်မာစစ်သားစခန်းတစ်ခုကိုတိုင်းသားလက်နက်ကဖွဲ့တစ်ဖွဲ့ကနေနှစ်နေရာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံဦးဆိုင်တက်ကပြောပါတယ
်ဒီမနေ့လက်နက်ကအုပ်စုတအုပ်စုကဒီကျွန်တော်တို့မူဆယ်မှာမနေ့၄နိုင်ရီကနေပြီးတော့၅နိုင်ထိုးခါနေအချိန်ရောက်တော့ပေါ့ဘဝလက်နက်ကြီးတွေနဲ့လာပြစ်တယ်လေလာပြစ်တာဒီစုံစော်ရက်ခွဲမှာရှိတဲ့တောင်ငွေပြည်သူစစ်ပိုင်ဟိုတယ်နဲ့တို့အိမ်ကိုလာပြစ်တယ်အဲ့ဒါဒီဗီဒီယိုစစ်ပိုင်အများစုကတော့အဲ့ဒီဟိုတယ်ကဒီလောင်သားယုံရှိတဲ့ B2C ပိုင်းဒဲလို့တော့ကျွန်တော်တို့တိထားကြတယ်လေနော်နောက်ပြီးတော့မှကောင်းမှုတုံမှရှိတဲ့အစိုးရတပ်စခန်းတစ်ခုကိုလည်းလာပြစ်တယ်ပေါ့နော
်ဒီပြစ်ခတ်မှုတွင်ထိခိုက်မှုအခြေအနေကိုတော့မူဆယ်ဒေတာကဦးဆိုင်တက်ကပဲအခုလိုဆက်ပြောပါတယ
်ထိခိုက်မှုအခြေအနေကတော့အဲ့မှာရှိတဲ့ B2C အိမ်တိုင်းထိမှနဲနောက်ပြီးတော့မှအဲ့ဒီဟိုတယ်ရဲ့အန်လေးကွဲတယ်ဒီတက္ကနီပြန်ကိုပြည့်တဲ့နေရာမှာဒီအပြင်းအနေလာပိုက်တဲ့အခွဲကနေမြောက်သေးတယ်လို့ပြောကြတယ်ခင်ဗျအခုလာပြစ်တာတော့ကျွန်တော်တို့စင်ကြားရတာကတော့ KIA တက်လို့ပြောကြတယ
်တမုန်ကြီးဘီရုစစ်ပိုင်ဟိုတယ်ကိုဥတီတိုက်ခိုက်လာတဲ့အဓိကအကြောင်းရင်းကိုတော့မူဆယ်သီရခံဦးတောင်းထွန်းကအခုလိုပြောပါတယ
်ပြစ်ခတ်မှုချိန်ကသူတို့စက်ကြီးမပေးလို့ဝင်ရောက်ပြစ်ခတ်တယ်လို့တော့ပြောတယ်ဟိုစံစော်ရက်ွက်မှာရှိတဲ့ဟုတ်တယ်ဆက်ကြီးကောက်တယ်လို့တော့ကြားတယ်က
ြမူဆယ်မြို့တွင်ပြေကတိုက်ခတ်မှုအခြေအနေကိုသိရှိဖို့မူဆယ်မြို့မှရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူးဒီပြေကတ်မှုဟာ KIO ကချင်လွတ်လပ်ရေးအဖွဲ့ကလို့ဒေသခံတချို့ကယူဆနေကြတာရှိပေမဲ့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ပူကတော့ဒီမနေ့ပြေကတ်မှုအခြေအနေကိုမသိရသေးပေမဲ့မူဆယ်မြို့နယ်ဘက်မှ KIO နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွားနေကြောင်းပြောပါတယ
်အဲ့ဒါကတော့ကျွန်တော်တိကျမကြားရသေးပါဘူးအောက်ခြေတင်းကမတက်တော့ကိစ္စကတော့ဒါပေမဲ့ဟိုတက်မတော်တော့ကျွန်တော်တို့ကဒီတက်မဟာ6ပေါ့နော်အဲတက်ရင်9နေမယ်ပဲမှာအဲတို့သူစင်ရဲ့လောက်တာတော့4ရက်လောက်ရှိပြီဒီနေ့နဲ့ဆိုတော့4ရက်လောက်ရှိတယ်အမှတက်ပွဲဖြစ်တာ
ဒီရပိုင်းတွင်မူဆယ်မြို့နယ်အစတီမာကျေးရွာနဲ့ကိုခိုင်မြို့နယ်နန်းကော့ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လဲဘုံမူကြီးနော်ဘူးကဆိုပါတယ်မူဆယ်မြို့တွင်တိုင်းသားပြည်သူ့ဖွဲ့တွေရဲ့စီးပွားရေးလှုပ်ဆောင်နေတဲ့ဟိုတယ်နေရာတွေမကြာခဏတိုက်ခိုက်ခံရမှုတွေရှိနေပေမဲ့ဘယ်ဖွဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ပြောတာတော့မရှိသေးပါဘူးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမတော်ကကိုဗစ် -19 ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုံစီအပြည့်အကြောင်းကြေညာထားပေမဲ့မူဆယ်နဲ့ကိုခိုင်ဘက်မှာ KIA ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေသလိုနမ်မရူနဲ့ကြောင်မဲဘက်မှာလည်းတမ်းလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF တို့ကြားစီးရဲသိမ်းမှလည်းဆဲဖြစ်ပြီးထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးတိမ်းရှောင်နေရပါတယ်ခင်ဗျာ